ဖိလစ်ပိုင်နိုင်ငံမှာမုန်တိုင်းဒုက္ခသည်တွေအနေနဲ့အရေးပေါ်အကူအညီတွေအမြန်ရဖို့လိုနေချိန်မှာမုန်တိုင်းထံအခံရဆုံးဖြစ်တဲ့တက်ကလိုပန်မြို့မှာသေဆုံးသွားသူတွေကိုစုပေါင်းမြေမြုပ်တာတွေစတင်လုပ်နေပါပြီ။ပြည်ခဲ့တဲ့တောက်ချာနေကတိုက်ခဲ့တဲ့ကမ္ဘာအပြင်ထန်ဆုံးတွေကတစ်ခုဖြစ်တဲ့ဒီမုန်တိုင်းထံခံရတာတပတ်နီးပါးကြာလာပြီဖြစ်တဲ့အချိန်မှာပုတ်ပွားလာနေတဲ့ဒီလောင်းတွေ200ကျော်ကိုတက်ကလိုပန်မြို့မှာဒီနေ့မြှုပ်နှံနိုင်ခဲ့ကြတာဖြစ်ပါတယ်။ဒီမြို့အပြင်ဘက်မှာအလောင်းတွေကိုတွင်းတစ်ခုတည်းစုပြီးမြှုပ်နှံခဲ့ပေမဲ့တရားဝင်ဝန်ထမ်းချင်းအခမ်းအနားတော့မကျင်းပနိုင်ခဲ့ပါဘူး။ဒါအပြင်ဒီလောင်းတွေဟာဘသူဘဝဖြစ်တယ်ဆိုတာကိုလည်းစစ်ဆေးသတ်မှတ်ပေးနိုင်မှုအသေးချာမရှိသေးပါဘူး။ဒီအပြင်လည်းဒီမျိုးရဲ့လက်မတွေပေါ်မှာအခုလိုပုတ်ပွားလာနေတဲ့လောင်းတချို့အပြည့်စည်တွေအောက်မှာညက်ပြေးကျန်နေပါသေးတယ်။အခုအချိန်ထိလူပေါင်း 2,300 ကျော်သေဆုံးတယ်လို့ဖိလစ်ပိုင်ရာရှိတွေကအတည်ပြုထားပေမဲ့သေဆုံးမှုအရေတော့ကဒီထက်ပိုများလာနိုင်တယ်လို့အများကခန့်မှန်းထားကြပါတယ်။အခုလိုအချိန်မှာနိုင်ငံတကာဘက်ကနေအကူအညီတွေကိုတိုးမြင့်ပေးဖို့တွေလုပ်နေကြပေမဲ့ဒီလီဘေးဒုက္ခသည်အတော်များအနေနဲ့အကူအညီအနည်းချင်းသာရနိုင်ပြီးတချို့ဒေသတွေမှာအသက်ရှင်သန်နိုင်ဖို့လူရဲမှုတွေတောင်ဖြစ်နေကြပါတယ်။တချို့ဒုက္ခသည်တွေဆိုရင်တော့အခုဒီဟိုင်ယန်မော်ဒန်တက်ခတ်အပြီးဒီနေ့6ရက်ကြာလာတဲ့အချိန်ထိဘာအကူအညီမှလုံးဝမရသေးဘူး။သူတို့မိသားစုဖွဲ့ဝင်တွေဖြားနာနေပြီးတေလူမျိုးပါတောင်ဖြစ်နေပြီလို့ဝန်ထမ်းပက်လက်ထုတ်ပြောနေကြပါတယ်။မနေ့ကတက်ကလိုပန်မြို့ကိုရောက်လာတဲ့ကုလသမဂ္ဂလူသားချင်းဆိုင်ရာအကြီးအကဲValerie Amos ကလည်းအထောက်ပံ့တွေမရောက်သေးပေမဲ့ဒေသခံတွေရဲ့ခံနိုင်ရှိမှုအပေါ်အံ့အားသင့်မိတယ်။ဒါပေမဲ့သူတို့ခံစားနေရတဲ့ကြည်ပြီးစိတ်မကောင်းလဲအကြီးအကျယ်ဖြစ်ရတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီအချိန်မှာတောက်ရည်တန်းလီတာတန်းနဲ့ချီတင်ဆောင်သွားတဲ့ American နိုင်ငံက USS George Washington စစ်သမောအုပ်စုကလည်းမကြာခင်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိတော်မှာဖြစ်ပါတယ်ခင်ဗျာ။